အတားအယုံရှိတဲ့မြို့သမီးတွေဟာ2020ပြည့်ရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်ကိုရှုံးနိမ့်အောင်လုပ်ဖို့အကောင်းဆုံးအနေထားမှာရှိနေတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ Florida, Texas, Arizona နဲ့ Georgia စတဲ့မဲဆန္ဒရှင်ဥယျာဉ်တိတိတသာများတဲ့ပြည်နယ်တွေကမဲဆန္ဒရှင်၄ဦးထဲမှာတဦးကအသားအယောင်ရှိတဲ့မြို့သမီးတွေဖြစ်ပါတယ်။2018 Congress လွှတ်တော်သက်တမ်းဝက်ရွေးကောက်ပွဲမှာလူမဲအမျိုးသမီးတွေဟာဒီဒီမိုကရက်တွေရဲ့အပြာရောင်လှိုင်းတဘူးလှုပ်ရှားမှုနဲ့အောက်လွှတ်တော်အပေါ် Republican ရဲ့ထိန်းချုပ်မှုကိုရှော့ချနိုင်ခဲ့ပါတယ်။အမျိုးသမီးနိုင်ငံရေးလှုပ်ရှားမှုအဖွဲ့တစ်ခုကိုတည်ထောင်သူ Amy Ellison ကတော့အသားအယောင်ရှိတဲ့အမျိုးသမီးတွေရဲ့ထောက်ခံမှုမပါဘဲသမ္မတလောင်းအဖြစ်ဘယ်သူမှရွေးခံရမှာမဟုတ်သလို Florida မှာအနိုင်မရရင်ဘယ်သူမှသမ္မတဖြစ်မလာနိုင်ဘူးလို့ဆိုပါတယ်။ Florida ပြည်နယ်မိုင်ယာမီမြို့ဟာ Haiti, Cuba နဲ့ကမ္ဘာအနှံ့ကပြောင်းရွှေ့ဝင်ရောက်လာသူတွေစုပေါင်းအခြေချတဲ့မျိုးဖြစ်ပါတယ်။ဒီမိုကရက်ပါတီကတော့လူနည်းစုမဲဆန္ဒရှင်တွေကိုထိတွေ့စည်းရုံးရေးဟာလာမယ့်ရွေးကောက်ပွဲကာလအတွက်ဦးစားပေးအစီအစဉ်ဖြစ်တယ်လို့ဆိုပါတယ်။